အခုဒီငင်းငယ်ရေးမရသေးတဲ့မြန်မာနိုင်ငံမှာငင်းငယ်ရေးရဖို့အတွက်တတ်နိုင်တဲ့များအများဆုံးလှုပ်ဆောင်မှုနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ကဇန်နဝါရီလ1ရက်မနေ့က NRPC အမျိုးသားပြည်လဲတင့်မြတ်ရေးနဲ့ငင်းငယ်ရေးဗဟိုဌာနဖွင့်ပွဲအခမ်းအနားမေကွန်းမှာတိုက်တွန်းသွားပါတယ်။အခုလိုငင်းငယ်ရေးလှုပ်ဆောင်ရမှာလက်ရှိအစိုးရအနေနဲ့တမတော်နဲ့ဆက်ဆံရေးတစ်ခုတည်းကိုပဲဦးစားမပေးပဲတိုင်းသားတွေဘက်ကိုပါကြည့်တင်တယ်လို့ဝေဖန်မှုတွေကလည်းရှိနေတာပါ AP သတင်းတပုတ်ပေါ်အခြေခံပြီးအပြည့်စုံကိုမန့်အင်ဂျင်နိုင်ကပြောပြပါမယ
်2019ဇန်နဝါရီလ4ရက်ဆိုရင်မြန်မာနိုင်ငံမှာလွတ်လပ်ရေးရခဲ့တာ69နှစ်ရှိပြီဖြစ်ပါတယ်ဒါပေမဲ့ပြည်ပမှာတော့အခုတက်သည့်မငြိမ်းချမ်းနိုင်သေးပဲတိုင်းတော်လက်နက်ကိုင်ဖွဲ့တွေနဲ့ပဋိပက္ခတွေရှိနေတာပါဒေါက်ဆန်းစုကြည်ကတော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးဖြစ်စဉ်တစ်နှစ်အောင်မြင်မယ်လို့အခိုင်အမာယုံကြည်ကြောင်းပြောကြားခဲ့ပေမဲ့အချိန်အတိုင်းတာကြာရှည်သွားမယ့်အပေါ်မှာအားမရဖြစ်မိကြောင်းပြောကြားခဲ့ပါတယ်။ပင်လုံလိုအားလုံးပါဝင်နိုင်ရေးကြိုးပမ်းနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့အချိန်စောနေသေးတယ်။အချိန်ပေးဖို့လိုအပ်တယ်လို့တချို့တွေကပြောနေကြပေမဲ့သူ့အနေနဲ့တော့အချိန်ဟာနောက်ကျလွန်းနေပြီလို့ဒေါအောင်ဆန်းစုကြည်ကအခုလိုပြောသွားပါတယ
်။စတဲ့ရတယ်စတဲ့ရတယ်အဲဒါကတော့ဒါနဲ့ဘာလို့လဲတော့ဖြစ်လာတယ်ဒါကြောင့်အားမနေစင်နေမစင်ကြည့်တော့ဒီကတော့ဒါ60ကျော်ဆိုတာဒီ60ကျော်ဆိုချက်ရှိတော့ကျွန်တော်ကခုလေးဒီတိုင်းရတယ်ဆိုတော့ဒါကအင်းနေလို့လားကျွန်တော်ကရှိတယ်အင်းနေလို့လားဒီမြန်မာပဲကျွန်တော်တို့အင်းနေနေရာရဲ့ပတ်စံကျေးဇူးတင်ပါမှာသွားနိုင်ပြီဆိုတဲ့အခြေအနေဖြစ်အောင်လုပ်ပါမယ်။ဒါလည်းတော့ကျေးဇူးတင်ပါတယ်။ဒီနေ့ရပါတယ်။ရောက်တော့တဲ့ချောင်းရောင်းတော့ရောက်နေပြီဆိုရင်ဆိုတော့အားလုံးဝိုင်းလို့ဉာဏ်လို့ရအောင်ကျေးဇူးပါ။တဲ့တော့မှာတော့ရောက်သွားတော့ဒါတော့အချင်းချင်းကိုလည်းဖြစ်ပါတယ်။
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ကြားတိုက်ပွဲတွေပိုးပြီးပြင်းထန်လာတဲ့အတွက်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်ငြိမ်းချမ်းရေးရဖို့မျှော်လင့်ချက်တွေပြပြခဲ့ရတယ်လို့တိုင်းသားတွေကလည်းပြောပါတယ်။အထူးသဖြင့်အခုလိုတက်မတော်နဲ့ဖြစ်နေတဲ့ပဋိပက္ခနဲ့ပတ်သက်ပြီးအစိုးရဘက်ကဘာတခုမှဆောင်ရွက်ပေးမှုမရှိဘူးလို့ KIA ကချင်လွတ်မြောက်ရေးတက်မတော်တက်မှုရောထောင်ကပြောပါတယ
်။သူရနန်ဟာဆန်းစုကြည်ဆောင်ရောင်းကတန်ပေးဝရုံက
ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လာပြီးသူကိုယ်တိုင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာပြီးကတည်းကအချင်းလေးတွေဟာအရင်ကထက်ပိုဆိုးဝါးလာတာပါလူတိုင်းကငြင်းငြင်းရေးအကြောင်းပြောနေကြတယ်ပြောမှာပေါ့တိုင်းပြည်တည်ငြိမ်ပြီးငြင်းငြင်းဖို့လူတိုင်းလိုချင်တာကိုဒါပေမဲ့လည်းဒေါက်ဆန်းစုကြည်ဦးဆောင်တဲ့27ရာစုပင်လုံညီလာခံကျင်းပတဲ့အချိန်ကစပြီးကျွန်တော်တို့အပေါ်တိုက်ခိုက်မှုတွေဟာပိုဆိုးလာပါတယ်ဒါကိုအစိုးရဘက်ကဘာမှလုံမပေးပါဘူး
တဖက်မှာလည်းအမျိုးသားပြည်နယ်တင်းမြင့်ရေးလုပ်ငန်းစဉ်မှာလက်ရှိ NLD အစိုးရကတက်မတော်နဲ့ဆက်ဆံရေးကိုပဲဦးစားပေးနေတယ်လို့ဝေဖန်ထောက်ပြမှုတွေရှိနေတာပါအခုလိုငြိမ်းချမ်းရေးတိဆောက်ရမှာလက်ရှိအစိုးရအနေနဲ့တိုင်းရင်းသားတွေဘက်ကကြည့်ဖို့လိုအပ်ကြောင်းမြန်မာနိုင်ငံရေးလှိလာသုံးသပ်နေသူဒေါက်တာရံမျိုးသိန်းကပြောပါတယ
် In the process of Myanmar democratization I think the national reconciliation is very important
မြန်မာဒီမိုကရေစီရေးဖြစ်စဉ်မှာအမျိုးသားပြည်လဲတင့်မြတ်ရေးဟာအလွန်အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်အမျိုးသားပြည်လဲတင့်မြတ်ရေးလုပ်ငန်းစဉ်အတွက်အစိုးရအနေနဲ့တိုင်းရင်းသားလူနည်းစုတွေကိုရောသူတို့ရဲ့လက်နက်ကင်အဖွဲ့တွေကိုပါထည့်သွင်းစဉ်းစားရမှာဖြစ်ပါတယ်ဒါကြောင့်အစိုးရအနေနဲ့တက်မတော်နဲ့ဆက်ဆံရေးတစ်ခုတည်းကိုပဲဦးစားမပေးသင့်ပါဘူ
းငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ရင်အရေးကြီးဆုံးကယုံကြည်မှုတည်ဆောက်ဖို့နဲ့ဖြောက်မှတ်ပွင့်လင်းဖို့ဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကတော့ပြောပါတယ်မြန်မာနိုင်ငံမှာအခုချိန်ထိငြိမ်းချမ်းရေးမရနိုင်ခဲ့တဲ့အကြောင်းရင်းကိုတော့ဒေါက်တာဆန်းစုကြည်ကသူ့ရဲ့မိကွန်းမှာအခုလိုထောက်ပြသွားပါတယ
်။ဒေါက်တာဆန်းစုကြည်ကအောင်နိုင်ငံရဲ့ဆိုလို့ရှိရင်စာရင်းတွေမှာစာတမ်းတွေနဲ့ပြည်ညာရေးအခြေအနေအကြောင်းအောက်မှာရှိတာ။ဒီကကျုပ်ကဒေါက်တာဖို့အတွက်ကိုယ်ကျင်းနေတဲ့ဒေါက်တာဖွဲ့ဖို့လိုလားတဲ့အချိန်ဖွဲ့ဖို့ဘုံကြီးရဲ့အချိန်ဖွဲ့ဖို့ကြိုးနေတဲ့အချိန်ဒီစိတ်ကူကြောင့်စာရင်းတွေမှာဒီတိုင်းရခဲ့တာဖြစ်ပါတယ်။ဒီစိတ်ကူတာရောက်ပြောင်းစီလောဘကြောင့်ဆက်ရောမဟုတ်ဘူးကမှာရောကြောင့်အများကြီးရောကြောင့်ဆက်ရောဆက်ရဲ့ဒုစရပြောင်းနေတဲ့အချိန်ဒီတိုင်းဖြစ်နေတာအောင်မြင်တဲ့ဆိုတာလောဘရဲ့ရှိ
မယ်မြန်မာနိုင်ငံမှာငြိမ်းချမ်းရေးအရှိတည်တံ့စေရေးအထိမ်းအမှတ်နဲ့တန်လွင်ပင်ကိုစိုက်ပျိုးပြီးနှစ်သစ်မှာလုပ်ငန်းစဉ်တွေအောင်မြင်ဖို့2019ဇန်နဝါရီလ1ရက်နေ့မှာ NRPC ငြိမ်းချမ်းရေးအစအုံကိုဖွင့်လှစ်ခဲ့တာဖြစ်ပါရဲ့ရှင်။